ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အစံပေးကော်မရှင်ရဲ့ကြားချက်အစီရင်ခံစာကိုမြန်မာအစိုးရကကျူးဆိုလိုက်ပါတယ်။အစီရင်ခံစာထဲကအကြံပြုချက်တွေဟာအစိုးရနဲ့တဘောရအမြင်တူညီကြောင်းနဲ့အကြံပြုချက်တွေကိုအချိန်မဆိုင်ပဲတိတိယောက်အကောင့်ထဲဖော်ဆောင်ရသွားမယ်လို့နိုင်ငံတော်အတိုင်းပင်ခံရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာအကြံဖတ်မှုတွေထပ်ပြီးမပေါ်ပေါက်အောင်ကြိုတင်တားဆီးနိုင်ဖို့ရည်ရွယ်တဲ့အကြံပြုချက်တွေပါဝင်တဲ့ကြားချက်အစီရင်ခံစာကိုကော်မရှင်ကမတ်လ17ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့မဆုမြတ်မုံကတင်ပြထားပါရှင်။
ရခိုင်ပြည်နယ်ဆိုင်ရာဗတ်ပေါင်းစုံအတွက်အကြံပြုချက်တွေပါဝင်တဲ့ခြားဖြတ်အစီရင်ခံစာကိုရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကမတ်လ16ရက်ကြာလပြီးနေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကော်မရှင်အကြံပြုချက်တွေဟာလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေတွေနဲ့မကရခိုင်ပြည်နယ်ကအခြေအနေအလုံးကိုလေ့လာပြီးတော့ကော်မရှင်ကအကြံပြုချက်ကိုပေးခဲ့တာဖြစ်တယ်လို့ကော်မရှင်ဖွဲ့ကောင်းဆောင်ကုလသမဂ္ဂတွေမှုချုပ်ဟောင်းဒေါက်တာကိုဖီအန်နန်ကအစီရင်ခံစာထုတ်ပြန်ပွဲမှာဗီဒီယိုကနေတစဉ်ပြောကြားခဲ့ပါတယ်။အခွင့်အရေးအကာအကွယ်ပေးရေးလွတ်လပ်စွာသွားလာနိုင်ရေးစီးပွားရေးနဲ့လူမှုအခြေအနေတွေတိုးတက်စေရေးနဲ့ရခိုင်ရင်ကျေးမှုအမွေအနှစ်တွေကိုထိန်းသိမ်းစောင့်ရှောက်ရေးလို့နဲ့ပတ်သက်တဲ့အဆိုပြုချက်တွေပါဝင်တယ်လို့ဒေါက်တာအာနန္ဒကပြောကြားသွားခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့အခြေအနေတွေကနိုင်ငံသားစီးပွားရေးကိစ္စနဲ့ပတ်သက်လို့လည်းအခုလိုပြောသွားခဲ့ပါတယ်
။ The Commission is aware of a number of unresolved concerns.Surrounding the verification of citizenship and recommends that they be clarified and resolved without delay.
နိုင်ငံသားစီးပွားရေးနဲ့ပတ်သက်လို့မဖြေရှင်းတဲ့ကိစ္စတော်တော်များများပေါ်ဆိုးရိမ်မှုတွေရှိနေကြတယ်ဆိုတာကိုကော်မရှင်ကသိရပါတယ်။ဒီကိစ္စတွေကိုစစ်ဆေးပြီးအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်တို့အကြံပြုပါတယ်။ရခိုင်ပြည်နယ်ထဲမှာရှိသမျှလူတိုင်းအားလုံးကျန်းမာရေးနဲ့ပညာရေးဆောက်ရှောက်မှုတွေရရှိနိုင်ရေးကိုဆောင်ရွက်ဖို့နဲ့အခြေအနေပိုတိုးတက်အောင်လုပ်ပေးဖို့လိုအပ်တယ်ဆိုတာကိုလည်းအလေးနဲ့ပြောချင်ပါတယ်။
အစီရင်ခံစာရဲမှာလည်းလူမှုအဖွဲ့အစည်းတွေကြားမှာတဟဇာတဖြစ်မှုနဲ့အပြန်အလှန်ညှိနှိုင်းဆွေးနွေးမှုတွေရှိလာရေးကိုပြည်ထောင်စုအစိုးရပြည်내အစိုးရတွေကလူ့သိရှင်ကြားအားပေးလှုံ့ဆော်တင်တဲ့အပြင်အစိုးရအဖွဲ့ဝင်တွေနဲ့လူမှုအဖွဲ့အစည်းတွေကြားမှာမမှန်ကန်တဲ့သတင်းတွေဖြန့်နေတာကိုပပြအောင်လို့ဆောင်ရွက်တင်တာကိုလည်းအစီရင်ခံစာရဲမှာအကြံပြုထားပါတယ်။ရခိုင်ပြည်နယ်ထဲမှာနေထိုင်ကြတဲ့မွတ်စလင်တွေအနေနဲ့သူတို့ရဲ့သဘောထားတွေကိုတင်ပြနိုင်ကြဖို့ဆွေးနွေးမှုဆိုင်ရာနည်းလမ်းတွေကိုအစိုးရကအမြန်ဆုံးဖော်ထုတ်ပေးဖို့လဲအကြံပြုချက်တွေပါဝင်ပါတယ်။ဒါတွေနဲ့ပတ်သက်လို့ဒေါက်တာကိုဖီအန်နန်ကအခုလိုပြောသွားပါတယ်
။ In the commission's view, creating conditions conducive for intercommunal dialogue, representation and participation in public life are essential.
ရခိုင်ပြည်နယ်မှာခဏခဏပြန်ဖြစ်နေတဲ့အကြမ်းဖက်မှုတွေဖြစ်စီမှုတွေကိုတားဆီးနိုင်မှုအတွက်ဆိုရင်လူမှုအတိုင်းဝိုင်းကြားမှာအပြန်အလှန်ဆွေးနွေးနိုင်တဲ့အခြေအနေတွေအများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာကိုယ်စားပြုနိုင်ရေးပါဝင်နိုင်ရေးစတဲ့အခြေအနေတွေဖန်တီးပေးဖို့လိုအပ်တယ်လို့ကော်မရှင်ကမြင်ပါတယ်
။2022ခုနှစ်မှာဖြစ်ခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေနောက်ပိုင်းဖွင့်ထားတဲ့ IDD စခန်းတွေကိုပိတ်နိုင်ရေးဆောင်ရွက်ဖို့လူ့အခွင့်အရေးစိုးစိုးဝါးဝါးချိုးဖောက်ခဲ့ရဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်လို့လွတ်လပ်ပြီးသမလိုက်တဲ့စုံစမ်းစစ်ဆေးတွေးရှိချက်တွေကိုအခြေခံပြီးတော့အစိုးရအနေနဲ့လူ့အခွင့်အရေးချိုးဖောက်သူတွေကိုထိုက်တင်တဲ့ပြစ်ဒဏ်ပေးဖို့စတဲ့အကြံပြုချက်တွေကိုလည်းအစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။ဒီအစီရင်ခံစာထဲမှာပါဝင်တဲ့အကြံပြုချက်တွေဟာနိုင်ငံတော်အစိုးရရဲ့သဘောထားအမြင်နဲ့တူညီတယ်လို့နိုင်ငံတော်အတိုင်းပင်ခံရုံးကကြာသပတေးနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အကြံပြုတင်ပြချက်တွေဟာအမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေအပေါ်ကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရှိစေမယ်လို့ယုံကြည်တဲ့အကြောင်းပြောထားပါတယ်။ဒါအပြင်ကော်မရှင်တင်ပြချက်တွေကိုအချိန်မဆိုင်မဲထိတိယောက်ယောက်အကောင့်ထဲပေါ်သွားမယ်လို့လည်းအစိုးရရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီကြားချက်အစီရင်ခံစာဟာရခိုင်ပြည်နယ်ထဲမှာအကြမ်းဖက်မှုတွေထပ်မဖြစ်အောင်ကာကွယ်တောင်းဆိုနိုင်ဖို့ရည်ရွယ်ချက်နဲ့ပြုစုခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။ဒီအစီအစဉ်ကစားရဲမှာဖော်ပြထားတဲ့တင်ပြအကြံပြုချက်တွေကရခိုင်ပြည်နယ်ကအခြေအနေတွေတိုးတက်လာဖို့အတွက်ဘလောက်အထောက်အကူပြုနိုင်ပါသလဲမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာတင်းစီကကြေပြန့်ပြီးလက်တွေ့ကျတဲ့အစီအစဉ်ကစားဖြစ်တယ်လို့တုံ့တက်ပါတယ
်ကိုဖီအန်နာဦးဆောင်တဲ့ကော်မရှင်အစီအစဉ်ကစားဟာမစ်ရဟင်းလီအစီအစဉ်ကစားနဲ့ပုံပြီးတော့ကြေပြန့်ပြီးတော့ဟိုလက်တွေ့ကျတဲ့အစီအစဉ်ကစားတခုလို့မြင်ပါတယ်နောက်တစ်ခါပြဿနာဖြစ်ရှိမှုမှလည်းဖြစ်ရှိဖို့ဝေးနေအချိန်ယူရမယ်အဆင့်တွေလောက်ရမယ်ဆိုတော့အချိန်တွေတင်ပြချက်ဟာလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာဖြစ်ရှိပေါ်မှာလက်တွေ့ကျတဲ့အကြံပေးမှုကိုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဒီအစဉ်ကစားမှာပါတယ်လို့ပေါ့နော်ပြဿနာဟာဟိုနည်းနည်းနဲ့ကြီးကျယ်တဲ့အချိန်ယူရမယ်အဲ့ဒီထက်မှနောက်ဆုံးသူတင်ပြချက်မှာယုံကြည်မှုပေါ့အပြန်လာယုံကြည်မှုတည်ဆောက်ရမယ်ဆိုတဲ့အချက်ဟာတော်တော်ကိုကျွန်တော်တို့ဟိုတွားရအောင်မယ်ပြီးစဉ်အစီအစဉ်ဖြစ်တဲ့အတွက်ဒီခက်အစီအခံစာပေါ်မှာမူတည်ပြီးတော့ဒီအတိုင်းအဝိုင်းတွေအကုန်လုံးနဲ့တခါတစ်ဆက်တည်းမှာဘင်္ဂလားဒေ့ရှ်ပေါ်လို့အိန္ဒိယနိုင်ငံနောက်တခါဒီဘာသာရေးရနောက်ကနေ ေဆောက်ရွက်နေတဲ့ပုဂ္ဂိုလ်တွေနေနေကတော့အရင်လိုစိုးစိုးဝါးဝါးမဖြစ်စေပဲနဲ့တည်တည်တည်ဖြစ်ဖို့အထောက်ကူပြုနိုင်တယ်လို့ယူဆပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ညွှန်ကြားချက်နဲ့2016စက်တင်ဘာလကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အပြီးသတ်အစီရင်ခံစာကိုတော့ဒီနှစ်ကုန်ပိုင်းလောက်မှထုတ်ပြန်နိုင်မယ်လို့ကော်မရှင်ကပြောပါရဲ့ရှင်။